နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်905ကာဂျီနဲ့အများဆုံးဖမ်းဆီးခံခဲ့ရတဲ့တိုင်းရင်းပြည်နယ်အသီးသီးကအကျဉ်းသား2000ကျော်ဒီကနေ့ဇွန်လ30ရက်နေ့မှာပြန်ပြီးတော့လွတ်ပေးလိုက်ပါပြီ။နိုင်ငံတော်ဝန်ကအကျဉ်းဆောင်အသီးသီးထဲမှာရာနဲ့ချီပြီးတော့လွတ်ပေးတဲ့အထက်မှာလည်းသတင်းသမားတချို့ပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းထားခံရတဲ့အချိန်ထဲမှာအကျဉ်းဆောင်တွေထဲမှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ဒီကနေ့ပြန်လွတ်လာသူတချို့ကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညူကပြောပြပေးပါရှင်။
နိုင်ငံတော်ကောင်းမှရှိတဲ့ကျင်းဆောင်စည်းစည်းကနေပြီးတော့ဒီနေ့ပြန်လွှတ်လိုက်တဲ့ကျင်းသားရည်အတွက်ဟာစုစုပေါင်း2296ဦးရှိရဲဆိုပြီးတော့စစ်ကောင်စီသတင်းထုတ်ပြန်ရေးဖွဲ့ကထုတ်ပြန်ပါတယ်။အကျဉ်းဆောင်တွေမှာလူခွင့်ချိုးဖောက်မှုတွေရှိတဲ့အကြောင်းဒီနေ့ပြန်လွှတ်လာတဲ့လူငယ်တဦးက VOA ကိုပြောသွားပါတယ
်။လူခွင့်ရနဲ့ပတ်သက်ပြီးတော့အထက်ထဲမှာတော့ဘာလို့ဒါမှအဖွင့်ရေးမရှိတော့ဘူး။ငါးငါးလေးတိကျမှာထားထားပြီးတဲ့ခါကျတော့ဒီအထက်ထဲမှာလည်းဘာမှတိကျခွင့်လည်းမရှိဘူး၊ပြောခွင့်လည်းမရှိဘူး။အားလည်းဘာလို့သူကတူမှလည်းချက်မရှိဘူး။ဒီလိုအပြန်ပြီးတော့ကိုယ်တင်သားချက်ပေါ်လည်းဟုတ်အတိမတ်မရှိဘူ
းဒီကနေ့မနေ့အစောပိုင်းမှာပြန်လွှတ်မယ်ဆိုပြီးတော့ကနေဦးသတင်းတွေထွက်ပေါ်ခဲ့ပြီးမြင်ပြန်လွှတ်မယ့်အရေးအတွက်ကိုအခုမနေ့ပိုင်းကြတော့မှထောင်အောင်ပိုင်းတွေကစစ်ဆင်မှုလုပ်ခဲ့ရတာပါဒီအတွက်ကြောင့်မလို့အချင်းကြကြမှုတွေဖြစ်ခဲ့ပြီးတော့ညနေပိုင်းအထိအကျဉ်းသားတွေကိုပြန်မလွှတ်နိုင်ခဲ့ကြောင်းစစ်စိတ်ထောင်ရဲ့ဒီကနေ့အခြေအနေကိုကြည့်နေတဲ့တရားလွှတ်တော်ရှိနေဒေါ်စာလီကပြောပါတယ
်စစ်စိတ်အကျဉ်းသားကတော့သူပြောတာတော့တမကို950တောက်ဝန်းကျင်လို့ပြောပါလေရှင်ဒီလွတ်မယ့်အချိန်ကိုသူအတိအကျမပြောနိုင်ဘူးကျေးဇူးရတော့ပြောတာတော့တော့ဒီနေ့မနက်ခုနလောက်မှဆောင်းဝန်းတန်းကြီးရဲ့တဲ့ကိုအာလွတ်မဲ့သူရဲ့စရင်ပေါ့နော်ကြောက်တာဖြစ်တဲ့အတွက်ဆိုတော့ဒီဖြစ်နေရတယ်ပေါ့နော
်ရန်ကုန်အစ်စိန်တောင်အပြင်ကချင်ပြည်နယ်မြကြီးနားချင်းပြည်နယ်ဟာခါမန္တလေးဥပုထောင်းတင်းနာရီတိုင်းဒဝဲအီယော်ရီတိုင်းပသိမ်စတဲ့ကျင်းောင်တွေရှိမှလည်းမိသားစုဝင်တွေကပြန်လွတ်လာသူတွေကိုညနေပိုင်းထိဆောင်ဆိုင်ခဲ့ပါတယ်အများစုကဆရာနာတင်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေဖြစ်ပြီးတော့ရစသက်ကြီးဥပဒေပုံမှ905ကာကြီးနယ်ပဲအမှုဖွင့်ဖမ်းဆီးခံရတာများကြောင်းရောင်းကဖမ်းဆီးခံလူငယ်တွေရဲ့အမှုကိုလိုက်ပါကူညီပေးနေတဲ့တင့်အတွက်ရှိနေများအဖွဲ့ကတရားစွတ်တော်ရှိနေဒေါ်သွတ်သွဲစုကပြောပါတယ
်950ကျော်ထက်ကြားတယ်ဒါပေမဲ့မင်းတို့ကကြားတော့920ကြားလာဒီအင်းစိန်ထောင်လေးလောက်ကဆိုတာ၄ချိန်ရအများစုကတော့905တန်းစပြီးကိုလည်းနဲ့ဒီမှာလေးသူတွေပေါ့နော်အဓိကထားပြီးထုတ်တယ်လို့ပြောတယ်သူတိရစ္ဆာန်ဒီ sign line နဲ့ပြန်ဆန်းကြည့်ခံရတဲ့သူတွေပေါ့
ရန်ကုန်အစ်စိန်ထောင်ကပြန်လွတ်လာသူ921ဦးရှိခဲ့တာမှာပြန်လွတ်လာသူအားလုံးကိုတက်ဆိုင်ရာမြို့နယ်ရဲစခန်းကြီးစီကိုဘတ်စကားတွေနဲ့ခွဲပို့ပြီးတော့ပြန်လွတ်ပေးခဲ့တာလို့ရှင်းနေဥက္ကမောင်မြင့်ကပြောပါတယ
်ဆောင်းမနေလို့ရင်လူတွေသားမရဘူးထောင်ရှိမှာဟုတ်စုဝေးဖြစ်မှာဆိုလို့ပဲအဲ့ဒါရဲစခန်းကြီးကိုကျွန်တော်တို့ဒီ1 year စီနဲ့ပြင်ပြီးတော့ခေါ်သွားပေးမှာလို့အဲ့ဒီရဲစခန်းကြီးကပဲဆက်ကြံမိသားစုတွေကတော့ကြာမှာ
conference ပါတော့နော်။ Common Unit ကိုကြည့်ကြည့်ပါစစ်တပ်ကဖေဖော်ဝါရီလတရက်နေ့နောက်ပိုင်းမှာလူပေါင်း6400ကျော်ကိုဖမ်းဆီးခဲ့ပြီးတော့200ကျော်ကိုတော့ထောင်ဒဏ်ချမှတ်ခဲ့တဲ့ကြောင်းနိုင်ငံ့ကျွမ်းသားများစီဆော့ရှယ်ရီတင် EDB ကထုတ်ပြန်ပါတယ်။တချို့ကဒီ source ခန်းတွေမှာစစ်စီမီးများခံရပြီးမှအကျဉ်းဆောင်ကိုရောက်လာကြတာပါ။အကျဉ်းဆောင်တွေမှာနှိပ်စက်နှိပ်ပတ်မှုတွေရှိနေတယ်လို့ပြန်လည်လာသူတွေကပြောဆိုနေတာတွေလည်းရှိပါတယ်။ EDB ရဲ့မှတ်တမ်းနဲ့သူတည်နာဌာနကကိုဆံမင်းကတော့ပြည်သူတွေရဲ့လူမျိုးမှုအခြေအနေဟာစိုးရိမ်ရမှအဆင့်ကိုရောက်နေပြီလို့ဆိုပါတယ်။
ဒီကိစ္စကိုတောက်ကောင်မှာဟိုဟိုဒီလက်လော့ကအားမီးရောဒီလိုပုံမှန်တက်ကြတာလေလက်ကြောင်ကျွန်တော်ရှိပါလေဒီလိုလူကျင်ရတဲ့အကုန်လုံးချိုးပေါက်ခံရတဲ့ဒုစရဖြစ်ပါတယ်ဒါရီတကယ်ဖြစ်နေတာပ
ါ905ကကြီးနဲ့အမှုဖွင့်ခံထားတဲ့အမှုပညာရှင်24ဦးကိုလည်းအမှုရုပ်သိမ်းတဲ့အကြောင်းစစ်ကောင်စီကမိကကြီးညာခဲ့ပြီးတော့စနပြလှုပ်ဆော်မှုတွေထပ်လုပ်မယ်ဆိုရင်တော့ထိရောက်ရေးယူသွားမယ်ဆိုတဲ့ကြေညာချက်မှပြပေးထားပါတယ်ဖန်ရန်ထုတ်ခံသူကလည်း2000နီးပါးကိုရှိနေပါတယ်ခင်ဗျ
နိုင်ငံတော်ဝန်အချင်းဆောင်တီတီကနေအချင်းသား2000ကျော်ပြန်ပြီးလွတ်လာတဲ့တရင်ကိုသားမျိုးပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်